ဘရာဇီးလ်နိုင်ငံမှာသမရသစ်ဖြစ်လာတဲ့မိုက်ကယ်ချမ်မာကပြဿနာတွေနဲ့ရင်ဆိုင်နေတဲ့သူ့နိုင်ငံအတွက်ခေတ်သစ်အစိုးရတက်ကိုထူထောင်မှာဖြစ်ကြောင်းဗိုလ်တော်ဘူးနဲ့သမရအဖြစ်ကျန်းသစ်စာချိန်ဆပြီးမကြာခင်မှာပဲကတိပေးလိုက်ပါတယ်။အရင်သမရဟောင်းဂျယ်မာရူဆက်ကိုအစိုးရဘတ်ဂျက်ငွေရာသုံးစင်းဆိုင်ရာဥပဒေချိုးဖောက်မှုနဲ့ရာထူးကနေဖယ်ရှားဖို့ဘရာဇီးလ်အထက်တပ်တော်ကထောက်ခံမဲ60မဲကန့်ကွက်မဲ20နဲ့မဲခွဲဆုံးဖြတ်ခဲ့ကြတာပါ။ဘရာဇီးလ်နိုင်ငံရဲ့ပထမဆုံးအမျိုးသမီးသမရဖြစ်တဲ့ဂျယ်မာရူဆက်ကိုတနင်္လာနေ့က14နိုင်ကျော်မင်းများဆစ်ဆဲခဲ့ပြီးတဲ့နောက်မှာအပြစ်ရှိကြောင်းဆုံးဖြတ်ချက်ချခဲ့တာဖြစ်ပြီးအင်ကာနီကတော့သူ့ပေါ်မှာဆွဲချက်တင်ထားတာကိုနောက်ဆုံးဖြစ်တဲ့ခြေပခွင့်ပေးခဲ့ပါတယ်။တရားရုံးရဲ့အခုလိုဆုံးဖြတ်ချက်အတွက်အထက်လွှတ်တော်အမတ်81ဦးထဲကအနည်းဆုံး54ဦးကထောက်ခံမဲ့ပေးမှဒီဆုံးဖြတ်ချက်အတည်ဖြစ်ပါတယ်။သမရအဖြစ်ကျန်းသက်စာချင်းဆိုပြီးတဲ့နောက်မှာပြုတ်လုတဲ့ရုပ်တံကနေဓာတ်ရိုက်ထုတ်လွှင့်တဲ့ဝန်ကြီးများအဖွဲ့အစည်းအဝေးမှာခံမာကသူဟာဘရာဇီးလ်နိုင်ငံရဲ့စီးပွားရေးကိုပြုပြင်ဖို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေရအောင်ဆွဲဆောင်ဖို့အလုပ်လက်မဲ့ဥယျာဉ်လျှော့ချဖို့နဲ့ပင်စင်စနစ်ကိုပြန်လည်ပြုပြင်ဖို့တွေကိုအဓိကဦးစားပေးလှုပ်ဆောင်မယ်လို့ပြောကြားခဲ့ပါတယ်။ဒါပေမဲ့သူ့ရဲ့လှုပ်ဖော်ကမ်းပဲမဟာမိတ်တွေကြားအကွက်ကွက်ပြပြဖြစ်နေတာကိုတော့တိခံမှာမဟုတ်ဘူးလို့သတိပေးပါတယ်။ရူဆက်ဖာ2014ရွေးကောက်ပွဲမှာလူကြိုက်များစီဖို့စူးစမ်းခဲ့မှာအစိုးရဘတ်ဂျက်လုံငွေပြတာကိုနိုင်ငံတော်ဘဏ်တွေကနေငွေတွေယူပြီးတရားဝင်သုံးစွဲခဲ့တယ်လို့အဆွတ်ဆွဲခံခဲ့ရတာပါ။သူကတော့သူကအမှားဘာတစ်ခုမှမလုပ်ခဲ့ပဲအတိုက်ခံတွေကသူ့ကိုဖြုတ်ချဖို့အတွက်စူးစမ်းမှုတစ်ခုလို့ခြေပခဲ့ပါတယ်။